Pacific သမုဒ္ဒရာတွေကဖေနဝါတူကျွန်းနိုင်ငံကိုအင်မတန်အင်အားပြည့်တဲ့ဆိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့လို့အကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ပါတယ်။လေပြင်းထန်တုံးတနအီမိုင်190ထက်မနည်းနဲ့ဝင်ရောက်တိုက်ခတ်သွားတာကြောင့်ပေါ့ထရလန်မြို့တော်မှာအင်ခေါမိုးတွေလန်ထွက်တပ်တိုင်တွေကြိုးကျစစ်ပင်တွေကြိုးကျခဲ့ပါတယ်။ဒါစင်းတဲ့ချီတေဆုံးတယ်လို့အတိမပြုနိုင်သေးတဲ့သတင်းတွေကလည်းပြောနေပါတယ်။ဖေနဝါတူတနင်္ဂနွေလုံးထိခိုက်ပျက်စီးစေခဲ့တဲ့ PAM ဆိုက်ကလုန်းမုန်တိုင်းဟာ Pacific သမုဒ္ဒရာဒေသမှာတိုက်ခတ်တဲ့အဆိုးဆုံးမုန်တိုင်းဖြစ်မယ်လို့ကူညီကယ်ဆယ်ရေးအေဂျင်စီတွေကပြောကြပါတယ်။ဂျပန်နိုင်ငံမှာဒီကုလသမဂ္ဂရဲ့သဘာဝဘေးဒဏ်ဆိုင်ရာညီလာခံတက်ရောက်နေတဲ့ဖေနဝါတူသမ္မတ Baldwin Lonsdale ကလည်းသူ့ရဲ့ပြည်သူတွေကိုအကူအညီပေးဖို့အတွက်အခုလိုပန်ကြားခဲ့ပါတယ
်။ I stand to appeal on behalf of the government and people of Vanuatu to the global community.
ဒေထန်ကြားရောက်နေတဲ့ကျွန်တော်တို့နိုင်ငံကိုနိုင်ငံတကာအတိုင်းအဝိုင်းကအကူအညီပေးကြဖို့အတွက်ဗန်နဝါဒူပြည်သူတွေနဲ့အစိုးရကိုစားအကူအညီတောင်းခံပါတယ်လို့ညီလာခံမှာပြောသွားတာဖြစ်ပါတယ်။ဒီညီလာခံတက်ရောက်နေတဲ့ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်းကလည်းဗန်နဝါဒူပြည်သူတွေကိုကူညီဖို့ခိုင်ခိုင်မာမာဆုံးဖြတ်ထားကြောင်းပြောကြားခဲ့ပါတယ်။ဗန်နဝါဒူကျွန်းနိုင်ငံမှာကျွန်းစုပေါင်းအမြောက်အများရှိပြီးတော့မုန်တိုင်းတန်အဆိုးဆုံးခံရတဲ့တချို့ကျွန်းတွေမှာဆက်သွယ်ရေးတွေပြတ်တောက်နေပါတယ်။ဒါကြောင့်ပင်မုန်တိုင်းတံဘလောက်ဆိုးတယ်လဲဆိုတာကိုအပြည့်အဝသုံးသပ်နိုင်ဖို့အချိန်ပေးရပါလိမ့်မယ်။ပေါ့ထရလမျိုးတော်ကလေဆိပ်တနည်းနည်းနဲ့မှပြန်ဖွင့်နိုင်မယ်လို့မျှော်လင့်ရပြီးတော့ပြန်ဖွင့်တာနဲ့အကူအညီတွေပို့ဆောင်ပေးနိုင်ရေးကိုကူညီကယ်ဆယ်ရေးအဖွဲ့တွေကမျှော်လင့်နေကြပါတယ်။တနည်းနည်းနဲ့တနင်္လာနေ့တွေမှာပင်မုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားတဲ့နယူးဇီလန်နိုင်ငံမှလည်းမုန်တိုင်းအတွက်အကြိုတင်ပြင်ဆင်ကာကွယ်မှုတွေလုပ်နေကြပါတယ်ရှင်။